ဆန်မျိုးသမီးတယောက်ဖြစ်တဲ့နမ်မိုဟွမ်ကိုတအောင်းပလောင်လက်နက်ကိုင်အဖွဲ့ DLL ကနေဖမ်းဆီးသွားတာဒီကနေ့တလပြင်းမြောက်တဲ့အချိန်မှာပဲသူ့ကိုပြန်ပြီးတော့လွှတ်ပေးဖို့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့ပေါ်မှာတော့လူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေကနမ်မိုဟွမ်ကိုပြန်ပြီးတော့လွှတ်ပေးရေးအဓိကတောင်းဆိုပြီးတော့မျိုးမီမျိုးဖတွေဘက်ကတော့ရှမ်းနယ်ပလောင်ကြားလူမျိုးရေးပြည်ပခါတွေမဖြစ်စေရေးကိုဥတီဆောင်ရွက်စေခြင်းသလိုငြင်းငြင်းချမ်းချမ်းနဲ့ပဲဖြစ်ရှင်းစေလိုတယ်လို့စိတ်ဆက်ပြောဆိုကြပါတယ်တရင်အသေးစိတ်ကိုတော့ VOA မြန်မာပိုင်းရဲ့တရင်တော့ကိုမိုးစောတရင်ပေးပို့ထားပါတယ
်ဟုတ်ကဲ့ TNL ကတအန်းပလောင်လက်နက်ကင်တပ်ဖွဲ့ကကိုမာဆိုင်ဖွင့်ထားတဲ့ရှမ်းမျိုးသမီးတူဖြစ်သူနမ်မိုဟွမ်ကိုဩဂုတ်လ18ရက်နေ့ကနန်းခမ်းမြို့ဟိုနောင်ရပ်ကွက်ကနေဖမ်းဆီးခဲ့တာပါနမ်မိုဟန်ကတရင်ပေးတဲ့အတွက်အကောက်ခုံဝန်ထမ်းတယောက်အသက်သေဆုံးခဲ့တာနဲ့ပတ်သက်ပြီးစစ်ဆေးဖို့ဖမ်းဆီးတာလို့လဲ TNL တပ်ဖွဲ့ကတရင်ထုတ်ပြန်ထားပါတယ်ဒီလိုဖမ်းဆီးခဲ့တဲ့တလားပြည့်တဲ့နေ့မနက်9နာရီလောက်မှာနမ်မိုဟန်ပြန်လွတ်ပြေးရေးအတွက်ဆန္ဒပြတောင်းဆိုခဲ့ကြောင်းနဲ့ပြည်သူ2000လောက်ပါဝင်ခဲ့ကြောင်းနန်းခမ်းမြို့ကမျိုးမီမျိုးဖတ်တဦးဖြစ်တဲ့ဦးဆိုင်အောင်ဝင်းကပြောပါတယ
်စပြီးတော့ထွက်ခဲ့တာစုရက်ကရှင်းုံကုန်းတောင်ချေကနေပြီးတော့ညုတ်တယ်ဖျားချောင်းပံပွဲကွင်းနဲ့ပြီးတော့ဒီကျော်တာနဲ့ကြည့်တက်ခဲ့ကြတာပေါ့ DNA စပ်ပွဲကဖမ်းသွားတဲ့နောက်မော်ဟော်မောပြန်ပြီးတော့ချက်ချင်းလစ်ပေးဖို့ area ပေါ်တယ်ဒီမျက်နှာကံရဲ့ပွဲတွေကအဲ့ဒီဆက်ချစ်တောင်းတဲ့ဟာတွေကလုံးဝရပ်တန့်ဖို့မြို့ထဲဝင်ပြီးတော့ပြန်ပြီးဆွဲတဲ့ပုံစံမျိုးနဲ့နောက်ထပ်မဖြစ်ရအောင်စာသားနေတော့ပြစ်ကပ်ပြီးတော့လေရပါဗျာစာပြင်ထားတော့တုံးထောင်ပေါ့ဗျာပုံတွေပါတယ်ရသုံးလိုက်ရိုက်ထားတဲ့ပုံတွေကတော့မတောင်းပါတော့ရှိနေသေးတယ
်ဖန်စီခံရသူအမျိုးသမီးဟာရှမ်းလူမျိုးဖြစ်တာကြောင့်ရှမ်းနဲ့ပလောင်ကြလူမျိုးရေးပြိပခမဖြစ်စီရေးကိုအလေးထားဆောင်ရွက်ခဲ့ကြောင်းလဲဦးဆိုင်အောင်ဝင်းကပြောပါတယ
်ကျွန်တော်တို့ကလည်းပြောထားပါတယ်လူမျိုးရေးနဲ့ပတ်သက်ပြီးတော့ပြိပခမဖြစ်ဖို့ကဥတည်ရမယ်အခုကလူမျိုးရေးပြဿနာဖြစ်ဖို့ကကျွန်တော်ကမလို့လားဗျအဲ့နိုင်တော့ကျွန်တော်ကဖိနေတာပဲဒါမဲ့ပြည်သူဆိုတာအဲဒီခါတော့မရတဲ့အဆုံးကတော့ပေါက်ကွဲသွားမှာပဲကျွန်တော်အစိုးရင်အဲ့ဒီပြိပခအနေနဲ့ကျွန်တော်ကမဖြစ်စေချင်ဘူးနောက်ထပ်စလုံးကခိနေနေနေနေပဲပြီးသွားစေချင်တယ
်ဆန္ဒပြသူတွေမြို့တွင်းလှည့်လေချိန်မှာတက်မတော်ရဲနဲ့မိသက်တက်ဖွဲ့ဝင်တွေကမြို့တွင်းမြို့ပြင်မှာလုံခြုံရေးတာဝန်ယူခဲ့ပြီးဆန္ဒပြပွဲဟာအေးအေးချမ်းချမ်းနဲ့ပြီးဆုံးခဲ့ကြောင်းပြောပါတယ်နန်းခမ်းမြို့ကပလောင်လူမှုကောင်းဆောင်တဦးကလည်းလူမျိုးရေးပြဿနာမဖြစ်အောင်ထိန်းသိမ်းဆောင်ရွက်နေကြောင်းအခုလိုပြောပါတယ
်အဲကျွန်တော်တို့လည်းဟိုထိန်းသိမ်းလို့မှာပါဒီနန်းခမ်းမြို့နယ်မှာလည်းကျွန်တော်တို့ဒီရင်းနှီးမြို့ပါတယ်ပေါ့နော်ရင်းနှီးမြို့ပါတယ်လည်းခမင်းများတော့ကျွန်တော်ရှာနေတယ်ဒီတော့ကျွန်တော်တို့ဒီဆောင်တာပြည်စည်းကကော်မတီတွေရှိတယ်ဒီလိုမနက်ကြီးပါတီအဖွဲ့ကြီးကကျွန်တော်တို့အခုတောက်တာပါတီရဲ့ကြားထူပါတီရှိတယ်အဲ့ဒီဒီထဲကလူကြီးတွေလည်းဟိုတမားတမားရှိတဲ့လူကြီးတွေကအဲ့ဒီလူကြီးတွေထိတင်းတင်းလောက်သွားမှာပါ
နမ်မိုဟွမ်ပြန်လဲလွတ်မြောက်ရေးအတွက်စက်တင်ဘာလ9ရက်နေ့ကလည်းနန်းခမ်းမြို့မှာရှမ်းတိုင်းသားတွေပထမအကြိမ်ဆန္ဒပြတောင်းဆိုခဲ့ပါတယ်မြန်မာအစိုးရကဖွဲ့စည်းထားတဲ့မျိုးသားပြန်လည်တင့်ပြရေးနဲ့ညီချင်းရေးဘူဌာန NRPC ကလည်းနမ်မိုဟန်အ мян ပြန်လွတ်ပေးဖို့တအန်းပလောင်လက်နက်ကိုင်အဖွဲ့ကိုတောင်းဆိုထားသလိုဒီလိုဖမ်းဆီးတာဟာတရားဥပဒေစိုးမိုးရေးကိုထိခိုက်တဲ့လုပ်ရအဖြစ်လဲရှုံးချထားပါတယ်